ရှမ်းပြည်နယ်တောင်ပိုင်းမှာမဲလက်မတ်နဲ့မဲယုံတုံပစ္စည်းတွေကိုတွားရောက်ပို့ဆောင်တဲ့မော်တော်ယာဉ်ကိုရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့ဝင်တွေတိုက်ခတ်ခဲ့လို့ဒဏ်ရာရရှိခဲ့တဲ့တဲ့တင်ကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။ LinkedIn အုပ်ချုပ်ရေးမှူးနဲ့အဖွဲ့ဟာမိုင်းပန်မြို့နယ်ကိုမဲလက်မတ်နဲ့မဲယုံတုံပစ္စည်းတွေတွားရောက်ပို့ဆောင်ပြီးအပြန်တနင်္လာနေ့နေ့ခင်းတနားရီလောက်ကတိုက်ခတ်ခံခဲ့ရတာပါ။ကြက်ကမှုကြောင့်အုတ်ချွေမှုအပါအဝင်နှစ်ဦးဒဏ်ရာရရှိခဲ့ကြောင်းလဲဒေသခံအာဏာပိုင်တွေနဲ့နှိစက်သူတဦးက VOA ကိုအခုလိုပြောပါတယ်
လင်းကြီးကလည်းနိုင်တော်ဝင်လာတယ်နိုင်တော်ဝင်လာပြီးတော့ကအရှင်နာမကြီးကအုတ်ကြီးရဲ့အမဲလို့ဒီစားနဲ့သွားတာပါဗျာအမဲထဲတဲ့ဘုံလို့ပါတော့အဲ့မှာသွားအပ်ပြီးသွားရှိပြီးတော့ပြန်ရှင်းလာတဲ့ချိန်ပန်တိရရဲ့ပန်တိလောင်ချို့ရရဲ့ပန်တိမပုတ်ရရဲ့အဲ့ဒီအဲ့လိုရအောင်ပြီးတော့ပြန်ရှင်းလာပြန်ရှင်းလာတော့အလုံးလေးရအတော်မှာတဲ့မှာဒီပြီးတော့အဲ့ဒီဟိုဟိုဒီမျိုးကိုနှစ်ချက်ရှိတယ်ပြီးတော့ဟိုပြောကစရိယတယောက်ကိုပေါ့ကိုဖတ်ရှိတယ်သုံးချက်ပါဗျာ
ကြက်ခတ်ခံရစဉ်လင်ကိခရိုင်အုတ်ချွေရင်မှုနဲ့မိုင်းပိုင်မြို့နယ်အုတ်ချွေရင်မှုအဖွဲ့ဟာကားနှစ်စီးနဲ့တွားရောက်ခဲ့တာဖြစ်ကြောင်းကြက်ခတ်ခံရပြီးဒဏ်ရာရခဲ့တဲ့လင်ကိခရိုင်အုတ်ချွေရင်မှုနဲ့ရုံစီရေးကိုမိုင်းပန်စေယုံကိုပို့ဆောင်ပြီးညနေပိုင်းမှာတော့တောင်ကြီးမြို့ဆက်ဆံထွန်းစေယုံကိုပို့ဆောင်ခဲ့ကြောင်းပြောပါတယ်လင်းကိခရိုင်အုတ်ချွေရင်မှုဖြစ်ခတ်ခံရတဲ့ဒေတာဟာ NCA အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့ RCSS ခေါ်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရဲ့တပ်ဖွဲ့ဝင်လှုပ်ရှားတဲ့နေရာဖြစ်ပါတယ်။ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းအောင်ခေကတော့ဒီဖြစ်ခတ်မှုဟာသူတို့အဖွဲ့ကမှားယွင်းဖြစ်ခတ်တာဖြစ်ကြောင်းပြောပါတယ်။
လင်းကိခရိုင်နဲ့မိုင်းပါမြို့နယ်ကအုတ်ချွေရင်မှုတို့ကတားမို့လေသူတို့ခီးမတော်ခင်မှာမိုင်းပန်ဆက်ဆံရေးယုံအရည်ရည်ဆက်ဆံရေးယုံမှာအလားတော့အကြောင်းကြားတယ်သူတို့ကအတွားပြန်နေနေသောတာရဲ့ခြေတန်းရဲ့ပေါ်လေအဆက်အသွယ်ချင်းမမီလည်းရလို့ကြားထဲကလွတ်သွားတဲ့အချိန်မှာအရည်ရည်တက်ဖွဲ့ကကြံလမ်းဖြတ်တဲ့အချိန်ပေါ့လေတံပြတ်တဲ့အချိန်မှာလမ်းလုံးချုံရေးယူတဲ့အဖွဲ့ကကားရုပ်တည်းပေါ်လာခါကျတော့လမ်းကြားနဲ့ဟိုပိတ်ခတ်မှုဖြစ်သွားတော့ပေါ့ကျကအမေနဲ့ရေချက်ရှိရှိနေလို့တာတော့အဲ့ဒါတော့လုံးဝမဟုတ်ဘူးပေါ့လေ
ပြစ်ခတ်မှုအတွက်တာဝန်ရှိတဲ့ရဲဘော်တွေကိုဌာနချုပ်ကအရေးယူသွားမှဖြစ်ကြောင်းလည်းပြောပါတယ်ရှမ်းပြည်နယ်ကရွေးကောက်ပွဲစောင့်ကြည့်ရေးအရေးပဲအဖွဲ့ကကိုခွန်စော်ကတော့ဒီပြစ်ခတ်မှုကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်ကိုထိခိုက်မှာစိုးရိမ်ကြောင်းပြောပါတယ
်ကျွန်တော်တို့စိုးရိမ်ချက်တစ်ခုရှိတာကတော့ပြည်သူလူထုတွေအနေနဲ့လူလူလတ်လတ်မဲမပေးနိုင်ပါဘူးပဲကျွန်တော်တို့စိုးရိမ်တာပေါ့နော်အဲ့လိုမျိုးဖြစ်ရမျိုးကြောင့်မလို့ပေါ့နော်မဲဆန္ဒရှင်တွေမဲပေးပိုင်ခွင့်ဆုံးရှုံးမှာတွေကိုကျွန်တော်တို့စိုးရိမ်မှုကတော့ရှိပါတယ
်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာရှမ်းပြည်နယ်အတွင်းမြို့နယ်6မြို့နယ်နဲ့မြို့နယ်18မြို့နယ်အတွင်းကကျေးရွာအုပ်စု130ကျော်ကိုလွတ်လပ်ပြီးတရားမျှတတဲ့အခြေအနေမရှိတာကြောင့်ရွေးကောက်ပွဲကျင်းပမှာမဟုတ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီလ16ရက်နေ့ကထုတ်ပြန်ထားပါတယ်။ဒီလ28ရက်နေ့ကတော့မူဆယ်လာရှိုးနဲ့ကွန်းလုံမြို့နယ်အတွင်းကရက်ကွက်နဲ့ကြေးရအုပ်စု3ခုကိုရွေးကောက်ပွဲမကျင်းပမဲ့နယ်မြေစည်းကနေပယ်ဖျက်ထားပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာပါ။